ဒီကနေ့ဧပြီလ22ရက်နေ့မှာကြာရောက်တဲ့မြေကမ္ဘာနေ့မှာမြေကမ္ဘာမြေပေါ်မှာစီးကမ်းမဲ့အမိုက်ဆွန့်ပစ်မှုတွေကင်းဝေးစေရေးပလတ်စတစ်သုံးစွဲမှုလျှော့ချရေးတွေအတွက်ကမ္ဘာတဝန်းကသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူတွေကသတိပေးပြောဆိုလိုက်ပါတယ်။စေတနာဝန်ထမ်းတွေဘက်ကအများပြည်သူနေရာတွေမှာအမိုက်ကောက်ကြတဲ့လှုပ်ရှားမှုတွေဆောင်ရွက်ကြသလိုမြန်မာနိုင်ငံသားတိုင်းကိုယ်အသိစိတ်ဓာတ်နဲ့စီးကမ်းမဲ့အမိုက်မဆွန့်ပစ်ကြဖို့ကိုယ်တိုင်အသိရှိကြဖို့ကလည်းအရေးတကြီးလိုအပ်နေပါပြီလို့မြမသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူတွေကတိုက်တွန်းပြောဆိုလိုက်ပါတယ်။မြေကမ္ဘာနဲ့လှုပ်ရှားမှုတွေနဲ့ပတ်သက်လို့မတ်စုမွန်ကဆက်ပြောပြပါမယ်
။ဟုတ်ပါတယ်။ဒီကနေ့ဧပြီလ22ရက်နေ့ကတော့ Arc Day မြေကမ္ဘာနေ့ဖြစ်ပါတယ်။2018ခုနှစ်အတွက်မြေကမ္ဘာနေ့ရဲ့ဆောင်ပုဒ်ကတော့ Plastic အမိုက်ကင်းစင်မြေကမ္ဘာတခွင်ဖြစ်ပါတယ်။မြေကမ္ဘာနေ့အထိမ်းအမှတ်အဖြစ်နဲ့ကမ္ဘာတဝန်းအမိုက်ကင်းစင်ရေး Plastic သုံးစွဲမှုလျှော့ချရေးလူလူလှုပ်ရှားမှုတွေနဲ့ကျင်းပနေကြချိန်မှာလဲမြန်မာနိုင်ငံတဝန်းပြည်နယ်နဲ့တိုင်းတချို့မှာမြေကမ္ဘာနေ့အထိမ်းအမှတ်စူပါအမိုက်ကောက်ကြပါတယ်။ဒီကနေ့မှာတော့မြေကမ္ဘာနေ့အထိမ်းအမှတ်မန္တလေးမြို့သူမြို့သားတွေစုပေါင်းပြီးတော့မန္တလေးမြို့တော်ဒီတန်ရှင်းရေးအတွက်မန္တလေးတောင်မှာစုပေါင်းအမိုက်ကောက်ခဲ့ကြတယ်လို့သဘာဝပတ်ဝန်းကျင်ထိန်းသိမ်းဆောင်ရှောက်ရေးလှုပ်ရှားသူတဦးလည်းဖြစ်မန္တလေးမြို့တော်စီပင်သားရဲကော်မတီအဖွဲ့ဝင်ပြည်သူ့ဆက်ဆံရေးနဲ့ပြန်ကြားရေးတာဝန်ခံစာရေးဆရာဦးကျော်ရင်မြင့်က VOA မြန်မာပိုင်းကိုအခုလိုရှင်းပြပါတယ်
။မြေကမာနီမှာကျွန်တော်တို့မန္တလေးမြို့သူမြို့သားတွေကမြို့တော်တန်ရှင်ရင်နေ့အဖြစ်နဲ့မန္တလေးတောင်မှာစုပေါင်းပြီးတော့အမိုက်တွေကောက်ကြပါတယ်။ဒီမန္တလေးမြို့တော်စီပင်သားရဲကော်မတီနဲ့ပရဟိတရီလူမှုအဖွဲ့အစည်းတွေပူးပေါင်းပြီးတော့မြို့ရဲ့အထူးခြားတဲ့နေရာတွေမှာစုပေါင်းအမိုက်ကောက်တာကိုပူစတင်ပြီးတော့မှလုပ်နေပါပြီ။ဘယ်လိုနေရာတွေမှာကောက်မလဲဆိုတော့မြို့အတွက်အထက်ခြားတဲ့ဥမာသမိုင်းအမွေနေရာတံမိုးရှိတဲ့မန္တလေးတောင်လိုကျုံပဝန်းကျင်လိုနောက်တစ်ခါလူရသွားလာအများတဲ့မန္တလေးပြည်သာကြီးလိုမြို့အဝင်လမ်းတွေလိုနောက်တစ်ခါတူရစ်တွေအလားများတဲ့မရွှေရင်ပင်ကျောင်းလိုမန္တလေးစစ်ကမ်းလိုအဲ့ဒီလိုနေရာပေါင်းစုံပေါ့အများနဲ့သက်ဆိုင်တဲ့နေရာတွေမှာတနည်းမနည်းနေတိုင်းကျွန်တော်တို့ကောက်ကြမယ်ဆိုတဲ့ထုတ်မြတ်ချက်တခုကိုသူတို့လူငယ်တွေကပဲတောင်းဆိုပြီးတော့ချပြီးတော့မှတကယ်လက်တကျကြွတာနဲ့အမိုက်တွေကိုသိမ်းပစ်သွားတယ်နောက်ပိုင်းမှာကျွန်တော်တို့အမိုက်ကောက်တာထက်အမိုက်ကိုစနစ်တကျဆွန့်ပစ်တတ်အောင်ဒီုံလုံးစောဆောင်ရွက်တာတွေကိုဆက်ပြီးလုပ်ပါမယ်။မြေကမ္ဘာနေ့မှာတော့အထူးသဖြင့်ကျွန်တော်တို့ဒီလိုအမိုက်တန့်ရှင်းအောင်ပို့ပြီးလုပ်ဖြစ်ကြပါတယ်
။ကမ္ဘာမြေကြီးအမိုက်တွေနဲ့ညစ်ပတ်နေတာတွေကိုစီးကပ်မဲ့အမိုက်စွန့်ပစ်ဖို့ကင်းဝေးဖို့ပလတ်စတစ်သုံးစွဲမှုလျှော့ချဖို့တွေလှုံ့ဆော်နေတဲ့အချိန်မှာပဲမြမတဘာဝပတ်ဝန်းကျင်ရိုးရင်းမပြတ်စည်းရေးမြမနိုင်ငံသူနိုင်ငံသားတိုင်းကိုယ်ပိုင်အသိစိတ်တိုင်းနဲ့အမိုက်မြင်အမိုက်ကောက်တဲ့ကြဖို့လိုအပ်တယ်လို့တဦးချင်းတိန်တောင်စုချင်းမြို့နယ်အလိုက်ကနေတိုင်းနိုင်ငံအထိအမိုက်ကိုစနစ်တကျစွန့်ပစ်ကြဖို့ကိုလည်းဦးကျော်ရင်မြင့်ကမြေကမ္ဘာနေ့မှာပြည်သူတွေအားလုံးပူးပေါင်းပါဝင်ကြဖို့တိုက်တွန်းလှုံ့ဆော်ပါတယ
်အမိုက်ကိုစနစ်တကျစွန့်ပစ်တတ်အောင်အရင်ကဆိုရင်ရလပြောနေပြီးတဲ့လွယ်ပဲကိုယ့်လက်ထဲကလွတ်ပြီးရောဆိုတော့တွေ့တယ်နဲ့ပြစ်ချခဲ့တာအဲ့ဒီလိုအခြေအနေမျိုးကနေပြီးတော့ကျွန်တော်တို့အမိုက်တွေကိုစုပြီးတော့မှစနစ်တကျနဲ့အမိုက်စွန့်ပစ်ဖို့လို့တွေ့ချင်းကလည်းအမိုက်ပုံးလေးတွေအမိုက်စွန့်ပစ်ရမယ်နေရာတွေအမိုက်ကန်တွေတသမမတ်ခါပြီးတော့အဲ့လိုနေရာတွေမှာစနစ်တကျစွန့်ပစ်တဲ့အခါမှာအမိုက်သိမ်းရတာလည်းတော်တော်သက်သာသွားတယ်နောက်ဒီမြေကမ္ဘာလည်းအများကြီးပို့ပြီးတန့်ရှင်းသွားမယ
်နိုင်ငံတော်ဤတိုင်းမင်ငံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ဖြစ်စေခြင်းနဲ့တနိုင်ငံလုံးအမိုက်ကင်းစင်ရေးအတွက်ခေါင်းဆောင်ကဥဆောင်ပြီးတော့ကောက်ပြနေချိန်မှာပဲဟန်ပြအမိုက်ကောက်တာမျိုးတွေမဖြစ်စေခြင်းဘူးလို့လည်းဦးကျော်ရင်မြင့်ကပြောပါတယ်အဲ
ကျွန်တော်တို့နိုင်ငံမှာဖြစ်နေတဲ့အလေးထားတကူကပွဲပြီးမြင့်တယ်ပေါ့နောက်တစ်ခုကခေါင်းဆောင်လူကြီးတယောက်ယောက်ကလှုပ်လို့ရှိရင်နောက်ကနေပြီးတော့ခဏတစ်ဖြစ်ဝိုင်းလို့ကြတယ်ဥပမာဒေါ်အောင်ဆန်းစုကြည်အမိုက်ကောက်ရင်ဝိုင်းရင်အမိုက်ကောက်ကြတယ်ဒေါ်စုလည်းမကောက်တော့ရောအမိုက်ကောက်တာမတွေ့ရတော့ဘူးအဲ့ဒီလိုမဟုတ်ဘဲနဲ့ဒီအမိုက်ကိုစနစ်တကျစွန့်ပစ်တာအတကယ်အမိုက်ကိုပြန်ပြီးတော့အသုံးကျအောင်အသုံးချတတ်တာအဲ့ဒါတွေကိုအစိုးရဘက်ကလည်းလူတွေကိုဆင်ခြင်မပြတ်လှုပ်လာအောင်ဒါကတောင်းဝန်တရက်အနေနဲ့ပညာပေးဖို့လည်းလိုတယ်လို့ခုနဥပမာအမိုက်ကနေစွန့်ရင်ထုတ်ဖို့လို့အတွက်စီမံပေးဖို့လိုတယ်
မြန်မာနိုင်ငံတွင်အမိုက်ကင်းစင်ရေးနဲ့စီကံမဲ့အမိုက်မစွန့်ပစ်ကြရေးစားတဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားမှုတွေကိုတော့သဘာဝပတ်ဝန်းကျင်ထိန်းသိမ်းမှုပညာရှင်တွေကြော်ကြားတဲ့စာပေစာနယ်ဇင်းသမားသတင်းသမားတွေနဲ့အမှုပညာရှင်တွေလူငယ်တွေကမြန်မာနိုင်ငံတဝန်းလှုပ်ရှားမှုကိုယ်စီနဲ့ဆောင်ရွက်နေကြတာဖြစ်ပါတယ်ရှင်
မဆုမွန်မင်းမြန်းတင်ဆက်ခဲ့တာပါ